ဆောင်းဝင်းနေဒုက္ခတွေကြောင့်နေရာစစ်ကိုထွက်ပြေးလာကြတယ်စစ်ဆောင်တွေရဲ့ဒုက္ခကအတော်လေးကိုကြီးမားလာတယ်လို့အကူအညီပေးအဖွဲ့တွေနဲ့ကာယကံရှင်တွေကပြောပါတယ်နေရာစစ်မှာအလုပ်ကံအတီးကြရရှိဖို့ငားရန်နေထိုင်ဖို့တဖြည်းဖြည်းမလွယ်ကူတော့တာကြောင့်ဖြစ်ကြောင်းလည်းပြောပါတယ်ဒီအကြောင်းသတင်းအပြည့်စုံကိုတော့မသိငိထိုက်ကတင်ပြထားပါတယ်
ရန်ကုန်မန္တလေးပြည်ဦးလွင်တောင်ကြီးမူဆယ်ဒီလိုစစ်ပွဲလွတ်တဲ့နေရာတွေကိုရောက်လာပြီးမြဲလေနေရာအစ်မှာဝင်ငွေပုံမှန်ရနေဖို့နေထိုင်ဖို့အတွက်အခက်အခဲဖြစ်နေကြောင်းစစ်ပေးဆောင်သူတွေကဗီဒီယိုကိုပြောပါတယ်အထူးသဖြင့်ရှမ်းပြည်နယ်မြောက်ပိုင်းကစစ်ပွဲတွေကြောင့်မူဆယ်နဲ့တောင်ကြီးမြို့မှာစစ်ဆောင်အများပြားရောက်ရှိနေတာပါ တချို့ကတော့မူဆယ်ကတဆင့်တရုတ်ပြည်ထဲဝင်နိုင်ဖို့ကြိုးပမ်းနေကြပါတယ်။
ဒီကမျိုးမှာမြောင်များစွာရှိရပြောကြမယ်တဲ့နော်ဒီနေရာတိုင်းတလေးမှုလုံးကတော့အကုန်ရောက်တယ်လို့ဖြစ်နေတာအဲ့တော့မိန်ကလေးယောက်ျားလေးမြေမကောင်းဘူးတချို့ဆိုရင်လာမိမအိပ်ပြီးလာမိမသားတဲ့အတင်းတွေရောက်လာတယ်ဟိုလူတို့ဦးတယောက်ကိုကိုကြီးတောင်းယူပါတဲ့အတင်းတွေရောက်လာတယ်ဒီဒုက္ခတွေကိုလည်းဦးလေးတို့မူတင်မှကြီးတဲ့ပရိသတ်ညီနောင်လေးကလည်းဒီမှာကယ်တင်ပေးနိုင်တယ်လို့လည်းမရှိတော့ဦးလေးတို့
ီညမှာအင်္ဂါယံခရီစီးချင်းနေတယ်လို့ BOE ကပြောပါတယ်။တချို့ကတော့ဖုံးတော်ကြီးကျောင်းနေမှာခဏတဲပြီးမန္တလေးနဲ့ရန်ကုန်ကိုတစ်ခါထပ်ပြီးကြောင်းရွှေ့ချပါတယ်။လမ်းလျှောက်ဘက်မှာစစ်ပွဲတွေထပ်ဖြစ်နေလို့တရက်ကိုလူ900နီးပါတောင်ကြီးမြို့ကိုရောက်ရှိလာကြောင်းကူညီပေးနေသူတို့ကပြောပါတယ်။
အဲ့ဒါရှိတောင်ကြီးမြို့ကနေလုံးဝ4000နဲ့5000ဝန်းကျင်တော့မှရှိနေတယ်။ဒါဆိုဒီမှာကတော့လူကြီး950နဲ့ရှိရဆိုနေတိုင်းအောက်ဝင်ထွက်နေပါတော့နော်။ဆိုတော့အဖြစ်သေးသေးအိမ်9နဲ့ဆိုတော့အိမ်များ9တော့မရတာနဲ့ပါနေအဖြစ်သေးအများကြီး။ဒီကပမာဒီကနေစဉ်းစားလို့လည်းရှိပါမယ်။ဒီပေါင်းမဲ့နေရာမရှိတော့ကျွန်တော်ဒီဆမ်းမမှာလည်းဆောက်ထားအောင်ဒီလက်ရှိလူကြီး900ဆိုဆိုရင်ကျွန်တော်တို့ရဲ့ပေါင်းဆိုရက25ဘင်းတစ်ဖက်လည်းမှာရှိရတယ
်။ရန်ကုန်နဲ့မန္တလေးမှာအိတ်ခန်းတစ်ခုကိုကျပ်နှစ်သိန်းကြီးပါအနည်းဆုံးပေးရသလိုအလုပ်တစ်ခုရဖို့လည်းခက်ခဲကြောင်းစီပေးဆောင်တချို့ကပြောပါတယ်။တနိုင်ငံလုံးမှာပြည်ပခရိကဆက်ဖြစ်နေပြီးမြေမြုံမိုင်းနဲ့ပောက်ကွဲစီတတ်တဲ့စစ်လက်နဲ့အကျဉ်းချံတွေကိုလည်းစိုးရိမ်နေရပါတယ်။ဒါအပြင်လက်နက်ကြီးနဲ့လေကြောင်းတိုက်ခိုက်မှုကြောင့်နေရာဆွန့်ခွာတာတွေဆက်ရှိနေပြီးလူသားချင်းစာနာမှုဆိုင်ရာလိုအပ်ချက်တွေလည်းပိုများလာတယ်လို့မြန်မာဆိုင်ရာကုလလူသားချင်းစာနာထောက်ထားမှုဆိုင်ရာညှိနှိုင်းရေးယူအိုချာကထုတ်ပြန်ထားပါတယ်။အခုဆိုရင်လူရည်3တန်းလောက်နေရက်ကနေထွက်ပြေးတင်းဆောင်နေရတယ်လို့အခုဇူလိုင်လအတွင်းထုတ်ပြန်ခဲ့တဲ့အိုချာရဲ့အစီရင်ခံစာမှာဖော်ပြထားတာဖြစ်ပါတယ်။